ရိုဟင်ဂျာတွေကိုလူကုန်ကူးနေတဲ့ဟူဆန်မောင်းတော်ဂိုင်းလူကုန်ကူးဂိုင်းဝင်တွေကိုမလေးရှားနိုင်ငံမှာတရားရုံးတင်စစ်ဆေးတဲ့သတင်းကိုတင်ပြပါမယ်။ကျမအေးမှာပါ။မလေးရှားနိုင်ငံတရားရုံးမှာရုံးတင်စစ်ဆေးခံနေရတဲ့ဟူဆန်မောင်းတော်လူကုန်ကူးဂိုင်းဝင်16ယောက်မှာရိုဟင်ဂျာ12ဦးနဲ့မလေးရှားနိုင်ငံသား4ဦးတို့ပါဝင်ပြီးထူးခြားတာကတော့ကာရက်လူဝင်မှုကြီးကြပ်ရေးအရာရှိမိုဟာမက်ဆိုသူလည်းပါဝင်နေတာပါ။သူတို့ကတော့မလေးရှားတရားရုံးကနေဇူလိုင်လ2ရက်နေ့ကစတင်ဆွဲချက်တင်ခဲ့ပါတယ်။အမှုဆက်ခံရတဲ့လူကုန်ကူးဂိုင်းဝင်တွေဟာမြန်မာနိုင်ငံကနေလှေစီးပြေဒုက္ခသည်တွေကိုမလေးရှားနိုင်ငံကိုကုန်းလမ်းရေလမ်းနှီးမျိုးစုံနဲ့စီစဉ်ခေါ်ထုတ်ပေးနေတာဖြစ်တယ်ဆိုပြီးပြည်နှံဆိုင်ရာမှုကင်းဖော်ထုတ်စစ်ဆေးအရာရှိဆူဝါဘူတင်ပင်ကသတင်းတောက်တွေကိုမလေးရှားဘာသာနဲ့ထုတ်ပေါ်ပြောဆိုသွားပါတယ်မလေးရှားအနာပိုင်းဒီအနေနဲ့အော်ပရာစီစစ်ဆင်ရေးလုပ်ပြီးဟူဆန်မောင်းတော်လူကုန်ကူးတဲ့ဂိုင်းကိုဖမ်းဆီးရမှာအဖွဲ့ဝင်21ယောက်ဖမ်းမိခဲ့ပြီး16ယောက်ကတော့လှေစီးပြေရိုဟင်ဂျာတွေကိုနှီးပေါင်းစုံနဲ့ခိုးသွင်းနေတာကြောင့်ရုတ်တင်ခဲ့ရတာဖြစ်ကြောင်းမလေးရှားဘာသာနဲ့ပြောဆိုသွားတာပါအခုဆွဲချက်တင်ခံရသူတွေကတော့မလေးရှားဆိုင်ရာလူကုန်ကူးမှုဥပဒေ 130V1 ရတရားစွဲဆိုခဲ့ပြီးအမှုကျူးလွန်ကြောင်းထင်ရှားတယ်ဆိုရင်တော့ထောင်ဒဏ်အနှစ်20ထက်မနည်းအပြစ်ဒဏ်လေးကျခံရမှာဖြစ်ပါတယ်။မလေးရှားအစိုးရအနေနဲ့ရိုဟင်ဂျာပါဝင်ရွှေ့ပြောင်းအခြေချသူ54ဦးကိုလန်ကာဝီတရားရုံးကနေလူမှုကြီးကြပ်ရေးပုံမှတ်တွေနဲ့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာပဲထောင်ဒဏ်9လချမှတ်လိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2018ခုနှစ်ဩဂုတ်လတုန်းကမြန်မာစစ်တပ်နယ်မြေရှင်းလင်းရေးလုပ်ချိန်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းနဲ့အတူရိုဟင်ဂျာဒုက္ခသည်တစ်သန်းဟာဘင်္ဂလားဒေ့ရှ်နေဆက်စခန်းကစခန်း32ခုမှာနေထိုင်နေကြတာပါစခန်းတွင်းမှာနေထိုင်ရေးအခက်အခဲစားဝတ်နေရေးအခက်အခဲတွေကြောင့်ဒုက္ခသည်တွေဟာမလေးရှားနိုင်ငံကိုလေစီးပြေဒုက္ခသည်တွေအဖြစ်ထွက်ပြေးရောက်ရှိလာကြပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်တိုက်ပီရဲ့အရင်းအမြစ်တွေဆုပ်ယုပ်လာမှုစီးပွားရေးထိခိုက်လာမှုတွေကြောင့်မြန်မာနိုင်ငံကနေနေရက်ဆွတ်ခွာလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလုံးဝလက်ခံတော့မှာမဟုတ်ဘူးလို့လည်းမလေးရှားဝန်ကြီးချုပ်ကပြီးခဲ့တဲ့ဇွန်လထဲမှာပြောဆိုထားပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာအသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးမြန်မာဘက်ကပြန်လည်လက်ခံမယ်ဆိုပြီးပြောထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ